CNKNL နဲ့ဒီ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဒီကနေ့မှစီးနှင်နိုင်ခဲ့တဲ့မြောက်ဝတီမြို့ကိုတိုက်ပွဲတွေကြောင့်ဒီထိုင်းနိုင်ငံဘက်ကိုတက်ရောက်မှုတွေဘယ်လိုရှိသလဲဆိုတာလေ့လာဖို့အတွက်မြောက်ဝတီမြို့နဲ့ကပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကိုမနေ့ဖြန်တောက်ကြနေမှာသွားမယ်လို့ဒီထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဗဟီဒာနူကာရာကပြောပါတယ်စစ်ကောင်စီရဲ့ဒီထိန်းချုပ်မှုမရှိတော့တဲ့မြောက်ပြည်မျိုးဘက်ကနေမဲဆောက်မျိုးဘက်ကိုဝေရောက်နိုင်ဖို့ကြိုးစားသူထောင်ထဲကြီးရှိနေချိန်မှာပဲထိုင်းနိုင်ငံသားရဲ့ဝင်ကြီးငယ်ဆက်ကိုသွားမယ်လို့ဒီကနေ့ညနေပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါမြန်မာဘက်မှာဖြစ်နေတဲ့တိုက်ပွဲကြောင့်လူပေါင်းသသိန်းလောက်အထိဒီဘေးကင်းစွာယာယီခိုးလို့နိုင်ဖို့ထိုင်းဘက်မှာပြင်ဆင်ထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝင်ကြီးကဧပြီလ9ရက်နေ့တုန်းကပဲပြောကြားထားပါတယ်မြောက်ပြည်မျိုးမှာဒီစစ်တပ်ရဲ့နောက်ဆုံးကြံခါလာရနိခွန်ငါစစ်စခန်းကစစ်သားတွေဆုတ်ခွာသွားပြီးတဲ့နောက်မှာမြောက်ပြည်မြို့ကို KNL တပ်တွေနဲ့ဒီ PDF ပူးပေါင်းတပ်တွေဟာဒီကနေ့စီးနင်းနိုင်ခဲ့တာဖြစ်ပါတယ်စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်မြောက်ပြည်မြို့ကနေထိုင်းနိုင်ငံဘက်ထွက်ပြေးဝင်ရောက်ဖို့ကြိုးစားသူထောင်ထဲချီရှိနေပါတယ်မြောက်ပြည်နဲ့မဲဆောက်မြို့ကိုဆက်ထားတဲ့တရားရဲ့ထိုင်းဘက်ခြမ်းမှာထိုင်းစစ်တပ်ကတန်ကြပ်ကကားတွေအပါအဝင်လုံခြုံရေးအပြည့်အဝချထားပါတယ်ထိုင်းမြန်မာနယ်စပ်ကုံတွယ်ရေးအတွက်အရေးကြီးတဲ့မြောက်ပြည်မြို့မှာစစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တာနဲ့အတူထိုင်းမြန်မာကုံတွယ်ရေးတွေရပ်တန့်နေပါတယ်။နှစ်နိုင်ငံနယ်စပ်ကုံတွယ်ရေးတွေရပ်နေတဲ့အတွက်မြန်မာဘက်အချမ်းမာရောထိုင်းနိုင်ငံဘက်အချမ်းမာပါခရီးမဆက်နိုင်တဲ့ကုန်တင်ကားတွေလမ်းမှာတောင်တင်နေကြပါတယ်။မြောက်ပြည်မြို့သတင်းတွေနဲ့ပတ်သက်လို့အဆုံးအလင်ကိုနောက်ပိုင်းမှာသတင်းဆောင်မတွေမှာထွက်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါရဲ့ရှင်။